နစနေရနလ၂၀၂၂ခုနှစ်နှစ်၆လုံးဖြစ်တဲ့မနေ့ဖြန်အင်္ဂါနေ့ကျရင်ပြန်လဲဆူယုံနှစ်၆လုံးဆိုတဲ့စံပုံနဲ့တနင်္ဂနွေလုံးမှာစီကားတပိတ်ပြုလုပ်ကြဖို့ဆန္ဒပြသူတွေကစီစဉ်စော်ဩနေပါတယ်နှစ်၆လုံးဆန္ဒပြပွဲတွေမှာပါဝင်ဖို့တိုက်တွန်းတဲ့အနေနဲ့မန္တလေးမုံရွာစတဲ့မြို့တွေက เสียนาရှင်สร้างจีนสานาปะบวยတွေကဒီကနေ့ဖေဖော်ဝါရီလ22ရက်နေ့မှာလမ်းပေါ်ထွက်ချီတဲ့สานาปะကြပြီးတိုက်တွန်းခဲ့ကြပါတယ်ဒီအကြောင်းရန်ကုန်ကပြောပြတဲ့သတင်းကိုတော့မဆုမုံကပြောပြပေးမှာပါခင်ဗျာ
我们那些人，那些人，那些人，那些人，那些人，那些人，那些人，那些人，那些人，那些人，那些人，那些人，那些人，那些人，那些人，那些人，那些人，那些人，那些人，那些人，那些人，那些人，那些人，那些人，那些人，那些人，那些人，那些人，那些人，那些人，那些人，那些人，那些人，那些人，那些人，那些人，那些人，那些人，那些人，那些人，那些人，那些人，那些人，那些人，那些人，那些人，那些人，那些人，那些人，那些人，那些人，那些人，那些人，那些人，那些人，那些人，那些人，那些人，那些人，那些人，那些人，那些人，那些人，那些人，那些人，那些人，那些人，那些人，那些人，那些人，那些人，那些人，那些人，那些人，那些人，那些人，那些人，那些人，那些人，那些人，那些人，那些人，那些人，那些人，那些人，那些人，那些人，那些人，那些人，那些人，那些人，那些人，那些人，那些人， 2021ခုနှစ်နှစ်ငါးလုံးဆန္ဒပြပွဲတုန်းကလည်းနိုင်ငံတော်ကပြည်သူတွေတန်းတဲ့ချီပါဝင်ခဲ့ကြပါတယ်။ဒါပေမဲ့လက်ရှိအခြေအနေမှာတော့လုံခြုံရေးတွေကြောင့်ပြည်သူအများလမ်းပေါ်ထွက်ဆန္ဒပြနိုင်တဲ့အခြေအနေမဟုတ်တဲ့အတွက်တက်နိုင်တဲ့နည်းလမ်းတွေနဲ့စီကားသပိတ်မှာပါဝင်ဆန္ဒပြထုတ်ဖော်ကြဖို့သူတို့ကတိုက်တွန်းနေကြတာပါ။မုံရွာမြို့မှာလည်းဒီကနေ့မနေ့အစောပိုင်းမှာမုံရွာပင်မသပိတ်နဲ့အတူမုံရွာမြို့နယ်အခြေခံပညာကျောင်းသားများတပ်မကမုံရွာလူငယ်များအစီယုံနဲ့ရက်ကွက်သပိတ်စစ်ကြောင်းတွေပူပေါင်းပြီးအင်အားတရာဝင်းကျင်နဲ့ပြန်လည်စုယုံနှစ်ချောက်လုံးကျေးလက်ပုံကံမြို့ပြဖီစန်းဆိုတဲ့စာသားတွေကင်ဆောင်ပြီးမုံရွာမြို့ရဲ့အာဇာနည်လမ်းမထံမှာခြိတက်ဆန္ဒပြခဲ့ကြတယ်လို့မုံရွာလူထုသပိတ်တိုက်ပွဲဦးဆောင်ကော်မတီဝင်ကိုခန့်ဝေဖြိုးကပြောပါတယ
်။အဓိကတော့ကျွန်တော်ဒီတိတ်ဆိတ်ငင်တဲ့သပိတ်ကကျွန်တော်၃ခါလုပ်ခဲ့၃ခါလုံးကျွန်တော်ပြည်သူလူထုရဲ့ဒီအမကန်ပါဝင်မှုတွေကြောင့်အောင်မြင်ခဲ့တယ်ပေါ့နော်ဒီတစ်ခါကျကျွန်တော်တို့ကဒီလူမှုလှုပ်ရှားမှုတွေကလည်းကျွန်တော်အရေးကြီးတယ်ဆိုတာသိစေချင်တဲ့အတွက်ကျွန်တော်တို့ဒီအိမ်ထဲမှာမနေထိုင်ပွဲနဲ့ပေါ့နော်ဒီတစ်ခါကျကျွန်တော်တို့ဒီအပြင်ထွက်ပြီးတော့တနည်းနည်းနဲ့ဒီစစ်အာဏာရှင်စနစ်ကိုစန့်ကျင်ကြအောင်ကျွန်တော်တို့ပြသဖို့ရှိရတာပေါ့အဓိကတော့ကျွန်တော်တို့ကဒီလက်နက်ပိုင်းတော်လှန်ရေးမှာကျွန်တော်တို့မှာအရင်းမြစ်အကန့်အသတ်တွေရှိရတဲ့ကျွန်တော်အိတ်တစ်ခုတည်းကိုပဲပုံဩပြီးတော့စောင့်မျှော်နေတာနဲ့ဆိုင်ရင်ကျွန်တော်ဒီပြည်သူလူထုကိုယ်တိုင်ကအခုရဲ့လူမှုလှုပ်ရှားမှုတွေပေါ့နော်ရှားနိုင်ပညာနည်းလမ်းတွေရှာတင်ပြီးတော့ဒီအခုချိန်ဒီစစ်အာဏာရှင်စနစ်ကိုဆန့်ကျင်ကြအောင်ပေါ့နော်ကျွန်တော်တို့ပြသစင်နဲ့ရှိရချက်နဲ့ကျွန်တော်တို့ဒီစီကားတပိတ်ကိုခေါ်ခဲ့တာဖြစ်ပါလေဗျာ
မုံရွာမှာဒီကနေ့လောက်ခဲ့တဲ့ခြိတက်ဆန္ဒပြပွဲအပြီးမှာတော့စစ်ကောင်စီတပ်နဲ့ရဲလုံခြုံရေးတွေကအာဇာနည်လမ်းမကြီးကိုနှစ်ဖက်ပိတ်ပြီးတော့လမ်းသွားလမ်းလာတွေကိုတားဆီးစစ်ဆေးတာဖုန်းတွေကိုစစ်ဆေးတာတွေလုပ်ခဲ့ပေမဲ့ဖမ်းဆီးခံရသူတော့မရှိခဲ့ဘူးလို့သူကပြောပါတယ်မနှက်ပြန်နှစ်6လုံးစီကားတပိတ်လုံးမှာဖြစ်လို့ပြည်သူတွေအနေနဲ့အုတ်ထုတ်ခမောက်တွေစောင်းပြီးတွာလာကြဖို့မျက်နှာမှာတနခါလိမ့်နာပန်းပွင့်ပန်းစည်းကင်ပြီးတွာလာတာစာရွက်ပေါ်မှာကြွေးကြော်တန်းတွေရေးပြီးတော့ပန်းပွင့်နေတဲ့အတူကျဲချတာကိုရောက်ရှိနေတဲ့နေရာကလုံခြုံမှုရှိတယ်ဆိုရင်လက်သုံးချောင်းထောင်ပြီးကြွေးကြော်တာည၈နာရီမှာတန်မုံတွေတီးတာစတာတွေကိုပြုတ်လုပြီးဆရာနာရှင်ကိုအလို့မရှိကြောင်းစန့်ကျင်ဆန္ဒပြကြဖို့ဆန္ဒပြပွဲဥဆောင်သူတွေကနှိုးစော်တိုက်တွန်းနေကြပါတယ်အရင်တုန်းကလုပ်ခဲ့တဲ့တိတ်ဆိတ်ခြင်းတပိတ်ဆန္ဒပြမှုတုန်းကတော့စိုင်းနေပိတ်ပြီးတော့တပိတ်မှာပါဝင်ခဲ့ကြသူတွေကိုစစ်ကောင်စီကဖမ်းဆီးတာစိုင်းနေကိုချိတ်ပိတ်တာတပိတ်မှာပါဝင်မှုနှိုးစော်သူတွေကိုဖမ်းဆီးတာမျိုးတွေရှိခဲ့ပါတယ်ဒါကြောင့်ဒီတစ်ခေါက်စီကားတပိတ်မှာပြည်သူတွေပါဝင်တဲ့အခါမိမိတို့ရဲ့လုံခြုံရေးကိုအဓိကထားပြီးပါဝင်ကြဖို့ကိုလည်းစီစဉ်သူတွေကတတိပေးပါတယ်မနှက်ဖြန်ပြုတ်လုံးမဲ့နှစ်6လုံးလူထုတပိတ်အကျိုးအဖြစ်နဲ့မန္တလေးမုံရွာအပြင်ကလေးမြို့နဲ့ရင်းမပင်မြို့တွေမှာလည်းဒီကနေ့ခြိတက်ဆန္ဒပြပွဲတွေရှိခဲ့ပါတယ်ရှင်